မြန်မာနိုင်ငံမှာပထမဆုံးအကြိမ်ကိုဗစ်ရောဂါကာကွယ်ဆေးထိုးမဲ့အစီအစဉ်အဖြစ်နိုင်ငံအနှံ့ကကျန်းမာရေးဝန်ထမ်းတသိန်းကျော်ကိုမနေ့ပြန်ကစထိုးနိုင်ပေးဖို့ပြင်ဆင်နေတဲ့အကြောင်းတင်ပြပါမယ်။ကျွန်မကတော့စုစုပါကိုဗစ်ရောဂါကာကွယ်ဆေးထိုးမဲ့အစီအစဉ်မှာရောဂါတိုက်ဖျက်ရေးရှေ့တန်းကတာဝန်ယူနေကြတဲ့နိုင်ငံအဝန်ကကျန်းမာရေးဝန်ထမ်းတသိန်းတထောင်ကျော်ကိုအရင်ဆုံးစတင်ထိုးနှံပေးဖို့စီစဉ်နေတာဖြစ်ပါတယ်။ကာကွယ်ဆေးဦးစားပေးထိုးနှံပေးမဲ့အထက်မှာတော့ကျန်းမာရေးဝန်ထမ်းတွေ၊စေတနာဝန်ထမ်းတွေ၊ဗဟိုနဲ့တိုင်းဒေသကြီးပြည်နယ်အစိုးရအဖွဲ့ဝင်တွေ၊လွှတ်တော်ကိုယ်စားလှယ်တွေအစဉ်အဆက်ပါဝင်မှာဖြစ်တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်။နောက်ပိုင်းမှာလည်းအများပြည်သူကြားလိုအပ်သူတွေကိုကာကွယ်ဆေးထိုးနိုင်ရမှာပူးပေါင်းဆောင်ရွက်ကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဗဟိုကုသရေးကတိုက်ဖျက်ရေးဌာနကွင်းညွှန်ကြားမှုဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်
ကာကွယ်ဆေးထိုးခြင်းဒီလက်ရှိအခြေအနေမှာဆိုရင် COVID-19 ကရောဂါကိုရပ်တန့်ဖို့အတွက်ကျွန်တော်လက်နက်တစ်ခုလည်းဖြွားတယ်ကာကွယ်ဆေးနဲ့ကာကွယ်ခြင်းဒီမိမိတို့အကောင်းဆုံးအခွင့်အမ်းတစ်ခုရရှိတယ်လို့သဘောထားပြီးတော့ကာကွယ်ဆေးကိုထိုးနှံဖို့အတွက်အထူးတိုက်တွန်းလိုပါတယ်ကာကွယ်ဆေးထိုးနှံတဲ့အခါမှာလည်းအန်တီရမရှိစေဖို့အတွက်ကာကွယ်ဆေးထိုးနေစဉ်တခြားမှာလည်းဒီမှာတို့ယောဂရာဇဝင်မင်းမြန်းနာကာကွယ်ဆေးထိုးနေတော့လည်း emergency box တွေထားရှိပြီးတော့ဆောင်ရွက်မှာဖြစ်ပါတယ်ဒါကျင်လုံးအပ်လို့နော်ဆေးရုံတက်ရောက်ဖို့ကုသဖို့လိုတယ်ဆိုရင်လည်းငကိုတဲ့ဆေးရုံနေနဲ့တခါလေအခွင့်ရကချိတ်ဆက်ထားပြီးတော့ ambulance အပါဝင်ဆရာဝန်သူနာပြုအကူနော် ambulance ရင်မောင်းအစ ready stand by ထားရှိပြီးတော့ကာကွယ်ဆေးထိုးပေးမှာဖြစ်ပါတယ်ဒါကြောင့်မို့ဖိတ်ချလက်ချကာကွယ်ဆေးကိုဓာတ်ရောက်ထိုးနိုင်ကြဖို့ဖိတ်ခေါ်ပါတယ်
ဗြိတိန်အောက်စဖို့တက္ကသိုလ်နဲ့ဗြိတိန်ဆူရီနိုင်ငံကကုမ္ပဏီကြီးဖြစ်တဲ့ AstraZeneca တို့ပူးတဲ့သုတေသနလုပ်ပြီးအိန္ဒိယနိုင်ငံ Serum Institute ကမူပိုင်ခွင့်ယူပြီး Covishield နာမည်နဲ့ထုတ်လုပ်ထားတဲ့ကာကွယ်ဆေးကိုအသုံးပြုထိုးနှံမှာဖြစ်ပါတယ်။ Covid ရောဂါကာကွယ်နိုင်စွာ90ရာခိုင်နှုန်းအထိရှိတယ်လို့ပြောဆိုထားတဲ့ဆေးကိုတော့ရောဂါကူးစက်ခံနေရသူဒါမှမဟုတ်ရောဂါသက်သာပျောက်ကင်းခြင်း14ရက်မကျော်သေးသူအပါအဝင်ရောဂါသန္တရာရှိသူတွေနဲ့နှုတ်တိုက်နေစေကလေးမိခင်တွေကိုဝင်ဆောင်ထားသူတွေနဲ့အသက်18နှစ်အရွယ်ရှိသူတွေကလွဲလို့ကျန်တဲ့လူတွေထိုးနှံနိုင်မှာဖြစ်တယ်လို့လည်းကျန်းမာရေးပညာရှင်တွေကပြောပါတယ်။ကာကွယ်ဆေးထိုးပြီးအချိန်မှာလူအနည်းစုဖြစ်လေးရှိတဲ့နောက်ဆက်တွဲလက္ခဏာတွေရှိနိုင်ပေမယ့်ကာကွယ်ဆေးထိုးဝင်ရတဲ့အချိန်မှာထိုးပြအောင်ထိုးကြဖို့ကိုလည်းကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်။
တို့တဲ့ပြည်နိုင်ငံတွေဖွံ့ဖြိုးပြီးနိုင်ငံတွေမှာတော့မှ anti-vaccine lobby ဆိုပြီးတော့လေကာကွယ်ဆေးကိုစန့်ကျင်တဲ့ဖွဲ့တွေရှိပါတယ်ဒါလေးကတော့ဟာကာကွယ်ဆေးထိုးစရာမလိုဘူးကံကကိုယ့်ရဲ့ကိုခံအားတည်တာအကောင်းဆုံးငါတို့ရဲ့ကိုခံအားတည်ငါတို့ယောဂါတွေတိုက်ထုတ်ပေးနေမှုအဆန်းရှိတယ်စသဖြင့်တစ်ဖက်ဆုံးရောက်တဲ့သူတွေလည်းရှိပါတယ်တချို့လူတွေကြတော့ဒီကာကွယ်ဆေးပေါ်မှာဒါဟာကံကကိုယ့်ရဲ့မျိုးရိုးဗီဇာတွေကိုပြောင်းလဲပြီးတော့ဂေးဖြစ်နေပြောင်းသွားနိုင်တယ်စသဖြင့်ပေါ့နော်တချို့တွေကြတော့လေဟာ micro chip တွေထည့်သွင်းထားတာမို့လို့ဒါဟာမထိုးသင့်ဘူးကိုရောက်တဲ့နေရာကိုထောက်လန်းနေမှာစသဖြင့်ပေါ့နော်ဒီတချို့အစွန်ရအုပ်စုတွေကနေပြီးတော့မမှန်တဲ့နေကိုပြောတာမျိုးတွေရှိပါတယ်အခုလက်ရှိအနေအထားရဆိုရင်ကာကွယ်ဆေးထိုးဖို့ဆိုပြီးတော့ဒါ authorize ပေးလိုက်တယ် approve ပေးလိုက်တယ်ဆိုတာရဲ့နောက်ွယ်မှာကာကွယ်ဆေးရဲ့စိတ်ချရာမှုဘေးကင်းလုံခြုံမှုအာနိသင်ထက်မြတ်မှုကာကွယ်နိုင်စွမ်းရှိမှုဒါတွေဟာလည်းစိတ်ချတဲ့အနေအထားရှိလို့ဒါပေးခြင်းဖြစ်ပါတယ်အဲ့ဒီတော့ကာကွယ်ဆေးဟာအဲ့သူထိုးမယ်ဆိုလို့ရှိရင်သူရဲ့ကာကွယ်ဆေးရဲ့အာနိသင်တွေကတော့အများကြီးရှိပါတယ်
အိန္ဒိယနိုင်ငံအစိုးရကနှစ်နိုင်ငံအစိုးရကြားဆက်ဆံရေးအတွက်လက်ဆောင်အဖြစ်ပေးထားတဲ့ Covishield အလုံးရေသံကွက်ကိုမနေ့ပြန်မှစပြီးအသုံးပြုမှာပါ။ကာကွယ်ဆေးထိုးနှံပြီးနောက်ပိုင်းမှာလည်းယောဂါကာကွယ်ရေးနည်းလမ်းတွေဖြစ်တဲ့နှာခေါင်းဆီးတက်တာ၊လက်ဆေးတာနဲ့လူစုလူဝေးရှောင်ကျဉ်တာတွေကိုဆက်ပြီးဆောင်ရွက်သွားဖို့လိုတယ်လို့လည်းကျန်းမာရေးပညာရှင်တွေကတိုက်တွန်းထားပါတယ်။ကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနရဲ့ဇန်နဝါရီလ25ရက်နေ့ထိထုတ်ပြန်ထားတဲ့စာရင်းအရပြည်ရင်းမှာကာယောဂါကြောင့်သေဆုံးသူ3000ကျော်နဲ့ယောဂါကူဆက်ခံရသူပေါင်းတသိန်း3,900ကျော်ရှိပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။